ဦးရဲထွန်းတို့ပါတီဟာအေးစိမ့်မှာဒီကနေ့မနေ့ပိုင်းက988မျိုးဆက်အကြောင်းသားတွေကိုမဲပေးကြဖို့ဆိုပြီးတော့လက်ကမ်းစာဆောင်တွေဝေသွားကြတော့ဒီလောက်ရဟာထောင်ကျနေတဲ့ကိုမင်းကိုနိုင်တဲ့88မျိုးဆက်အကြောင်းသားတွေအဖွဲ့နဲ့ထင်အောင်ထင်မှားလောက်တာပဲဆိုပြီးတော့ပြည်သူတချို့ကထုတ်ပြောလာတာရှိပါတယ်ဒီကိစ္စဘယ်လိုများတုံ့ပြန်ကြမှာလဲခင်ဗျအ
ဲအဲ့ဒီလိုပြောရဲဆိုတာလည်းမဟုတ်ပါဘူးကျွန်တော်တို့ကပါတီမှတ်ပုံတင်ပြီးတော့တရားဝင်လုပ်နေတဲ့အကြောင်းသားခေါင်းဆောင်တွေဆိုတာရန်ကုန်တိုင်းလုံးပြီးပြီးသားပါပြီးတော့ဝေတဲ့စာကလည်းအသက်စားမဟုတ်ဘူးလေကျွန်တော်ပြည်သူတို့ပြည်သူတို့လုံလာဆိုတာဒီကရ6လပိုင်းเนี่ยဝေခဲ့တဲ့စာပါအခုကြတော့ဗာလဲဆိုတော့အင်းစိန်မြို့နယ်မှာကျွန်တော်တို့ပါတီကအဲ့ဒီခေါင်းဆောင်တို့ပေါ့ဗျာဦးလာတော်အိုင်မှာဝင်ကြိုင်မှာဆိုတော့အဲ့ဒီနယ်မြေလေးမှာမနေ့ကတော့အင်အား35ရာလောက်ကသွားပြီတော့ဗျာအဲ့ဟိုအဲ့ဒါဒီလူလူတို့ဒီတင်ကြေတာလေးကိုသိအောင်လိုက်လုပ်ကြတာပါ
တပိုင်းကလည်းဦးရဲထွန်းတို့ပါတီဟာ88မျိုးဆက်ចောင်းသားများအဲခေါတောင်းတစိမ့်စသဖြင့်ဒီအမှတ်တစိမ့်နာမည်တွေကိုအသုံးပြုနေတဲ့ဘာကြောင့်များလဲဆိုပြီးတော့မေးခွန်းထုတ်မှုတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ပါတီများရှင်းပြကြပါလိမ့်ခင်ဗျာ
အဲ့ဒါကတော့88ကနေဒီနေ့ဒီပေါ့ဗျာဟိုကျွန်တော်တို့ကခေါတောင်းပင်ကတော့တောက်လျှောက်သုံးနေတာဟုတ်အဲ့တော့တခြားဘာကြောင်းနဲ့မှကျွန်တော်ကြောင်းသုံးရတယ်မရှိလေအခုဆိုရင်22နှစ်ရှိပေါ့ဗျာ88ရေတော်ပုံဆိုရေတော်ပုံလျှောက်ပါတီခစ်ဆိုလည်းပါတီလျှောက်ဒီဘက်ခစ်ဆိုလည်းဒီဘက်ခစ်လျှောက်တောက်လျှောက်ပေါ့ဗျာထောင်ကျနေလို့ထောင်နေလျှောက်ပေါ့ဗျာကျွန်တော်ခေါတောင်းပင်ကနေပဲနောက်တော့ခေါတောင်းဘဝအနေနဲ့ကျွန်တော်လာခဲ့ကြတာဟုတ်ပြီးတော့88ကြောင်းသားတွေကိုယ်တိုင်လုပ်နေကြတာဟုတ်အဲ့တော့ဒါကိုစွန့်နေရလဲဘာမှအကြောင်းမရှိဘူးလေကိုဟာကိုကိုင်းနေတာဟုတ
်ဦးရဲထွန်းတို့ဟာအာနာပိုင်တွေနဲ့ပူးပေါင်းပြီးတော့နှစ်ပေါင်းများစွာကြီးပွားချမ်းသာလာသူတွေဖြစ်တယ်အဲဒါကြောင့်ပဲဒီရွေးကောက်ပွဲမှာအာနာရအနိုင်ရလို့ရှိရင်ဒီအတိုင်းပဲဆက်လက်လှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့တန်တရားစိတ်တွေနဲ့ပေါ့လေဦးရဲထွန်းတို့ပါတီကိုမဲပေးဖို့တွန်းဆုံနေတဲ့ပြည်သူတွေလည်းရှိပါတယ်အဲ့ဒီပြည်သူတွေကိုပါများပြောချင်ပါလေခင်ဗျအ
ဲ့ဒီပြည်သူတွေကိုတော့ကျွန်တော်ပြောချင်တာကတန်တရားမရှိပါနဲ့လို့အဲ့ဒီတန်တရားစစ်စရာအကြောင်းတွေကတော့ကျွန်တော်တို့ကိုမလိုလားတဲ့ပုဂ္ဂိုလ်များကနေပြီးတော့နာမည်ဆက်ထားတာပါလို့ဒါပေမဲ့ကျွန်တော်မပြတ်ပါဘူးလို့ဒီနေ့ဒီဥမာပေါ့ဗျာကျွန်တော်တို့ထောင်ထဲမှာ9နှစ်နေတဲ့ကာလအဲ့ဒါစစ်အစိုးရနဲ့ကျွန်တော်ပူးပေါင်းနေတာလားဗျာနောက်ပြီးတော့ပြေးလိုက်လွှားလိုက်တင်လိုက်ကြည်လိုက်အဲ့ထဲမှာနေခဲ့တာလည်းစစ်အစိုးရနဲ့ပူးပေါင်းနေတာလားဗျာအခုဆိုလို့ရှိရင်ဖွဲ့စည်းပုံပေါ်ပေါ်ရေးကိစ္စရယ်နောက်ပြီးတော့ဒီပြောမယ်ဆိုရင်ဥပဒေ900ပေါ်လာတဲ့ကိစ္စရယ်အခုရွေးကောက်ပွဲရလာတဲ့ကိစ္စရယ်ပြည်သူလူထုကိုယ်တိုင်ပါတီထောင်ခွင့်ရလာတာရယ်ဒီနေ့ထောင်လာတဲ့ပါတီတွေအားလုံးဟာဒီချင်းပြောရင်ဒါကျွန်တော်တို့ကြိုးစားလို့ဖြစ်လာတဲ့အသီးပွင့်တွေကိုဒါဝင်ပြီးတော့ခံစားကြတာပေါ့ဗျာအဲ့ဒါကိုပြည်သူလူထုတရားလုံးခံစားလို့ရအောင်ကျွန်တော်တို့ကအပေးအနေနဲ့လုပ်တာပါကျွန်တော်တို့ပြည်သူဘက်ကလည်းဘာမှမယူသလိုဘလူစီယာမဘာမှယူလို့မရဘူးပြီးတော့ဘာဖြစ်လဲဆိုတော့ဥပဒေတွေမှာဆိုရင်နိုင်ငံခြားအတိုင်းပြည်ပဲဖြစ်အစိုးရကြီးကဖြစ်ဖြစ်ခါချင်းငွေတွေနဲ့အခွန်တွေနဲ့ငွေတွေနဲ့ပေါ့ဗျာပါတီထောင်ခွင့်မရှိဘူးဆိုတဲ့ဥပဒေကအဖွဲ့အစည်းပေါ်မှာပါပါတယ်ကျွန်တော်တို့ကဒီနေ့ဒီအဲ့ဒါကိုကောင်းကောင်းနားလည်ပြီးတော့ရပ်တည်နေတဲ့အဖွဲ့အစည်းပါဒါဥမာဗျာကြံ့ကြံ့ရေးပါတီကရှိလာကြတော့ဘာမှမပြောဘူးဗျာကျွန်တော်တို့ကြာစစ်တပ်နဲ့ဘာညာကွိကွာဆိုပြီးတော့သဘုတ်လေလင်ပြောနေတဲ့ပုံကူများရဲ့စကားကိုမယုံမှန်းတဲ့လို့ကျွန်တော်ပြောချင်တာပါ
နောက်ဦးရဲထွန်းတို့ပါတီဟာကြက်ခိုင်ဖုန်ပြေးပါတီရဲ့ဩဇာမကိန်းဘူးပေါ့လေအဲအဲ့ဒီပါတီရဲ့လက်ဝေကံပါတီတခုဖြစ်တဲ့စသဖြင့်ပြောဆိုမှုတွေလည်းတော်တော်များများရှိကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ပါတီများတုံ့ပြန်ကြပါလေခင်ဗျာ
ပြောဆိုသူတွေကိုယ်တိုင်ပဲကုကိစ္စကိုရှင်းကြပါလို့ပြောချင်တယ်ဗျာဘာကြောင့်များပြောနေကြတာလဲကျွန်တော်တို့ကတော်တော်ဒုက္ခဒုက္ခနဲ့ဘူးရည်တမ်းမှာအလွတ်လုံနေရတယ်ဗျာအခုကိုယ်တော်လောင်းတယောက်တယောက်၅သိန်းကိစ္စအစားတူးချင်းတူးချင်းရှိတာတွေအကုန်ပေါင်းနိုင်ရောင်းချဖြည့်ခဲ့ပြီးတော့ကျွန်တော်တို့ချင်းချင်းတော့ပြောနေတယ်တို့ပါတရားအောင်ချပိန်ဖြစ်နေပြီလို့ဘာလို့ဆိုတော့ကျွန်တော်တို့တကယ်လို့သာပဲတစ်လလောက်ချင်ရမယ်ဆိုရင်ကျွန်တော်တို့ဒီမဲဆန္ဒနဲ့အားလုံးပါဝင်ကြိုင်လို့ရတဲ့အနေအထားရှိပါတယ်အဲ့ဒါကငွေကြီးနဲ့မဆိုင်ဘူးလူနဲ့ဆိုင်တယ်ပြည်သူလူထုအားနဲ့ဆိုင်တယ်ဘာလို့လဲကျွန်တော်တို့ပြည်သူလူထုစီမှာအလူခံမယ်ဗျာနောက်တော့နေမြေမှာကိုစားပြုနိုင်မယ်ကိုယ်တော်ရှာမယ်ဗျာအဲ့ဒီနဲ့သွားမယ်ဆိုရင်မဲဆန္ဒနဲ့အပြည့်သာလုပ်မယ်ဆိုရင်ကျွန်တော်တို့ခေါတောင်းနေနိုင်ပါတယ
်။ဦးရဲထွန်းတို့အနေနဲ့ပေါ့လေဒီရွေးကောက်ပွဲမှာအနိုင်ရခဲ့လို့ရှိရင်မြန်မာပြည်သူတွေရဲ့ကောင်းရကောင်းကျိုးအတွက်ဘာတွေများလုပ်ပေးနိုင်မယ်လို့တွက်ဆထားတာရှိပါလေခင်ဗျာ
။ပြည်သူတွေအတွက်ကရွေးကောက်ပွဲပြီးမှရမဟုတ်ဘူး။ဒီနေ့ဒီဒီမိုကရေစီနိုင်ငံဖြစ်ဆိုရေးကိုပေါ်ပေါက်ရေးကိုကျွန်တော်တို့ကဘဝပေါင်းစုံပေါ့ဗျာ။ပုံသားမျိုးစုံနဲ့ဖြတ်သန်းခဲ့ပြီးပြီ။တန်တတ်တွေကြားရရလည်းတက်ခဲ့ပြီးပြီ။ရထောင်နေလည်းကြော်ခဲ့ပြီးပြီဗျာ။ငါမောက်ခေါင်းမမှုတွေလည်းကြုံခဲ့ပြီးပြီဗျာ။နောက်ဆုံးဗျာဒီတောင်းကဟိုလိုကန့်ကွက်ဒီလိုကန့်ကွက်ဟိုလိုနှိပ်ကွဒီလိုနှိပ်ကွတဲ့ဈာရီကဒီနေ့အသက်ရှင်နေပါပြီအဲ့တော့ဒီတော့ဟာမြန်မာနိုင်ငံမှာအမြင့်မားဆုံးလွင့်ထူနိုင်တဲ့ဒီကျွန်တော်ဆက်သွားပါမယ်အဲ့ဒါကပါလေတပါတီကိုရှင်းနိုင်ခဲ့တဲ့တောင်းဖြစ်သလိုဒီမိုကရေစီနိုင်ငံထူထောင်ရေးကိုလည်းတကယ်လုပ်ပေးနိုင်တဲ့တောင်းဖြစ်ကြောင်းကျွန်တော်တက်သေးကြဖို့လိုပါတယ်အဲ့ဒီအလုပ်ကိုကျွန်တော်ဆက်လုပ်သွားပါပါ
ဦးရဲထုံးကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျ